ICRC ပြည်ပဆိုင်ရာချက်ချင်းဤအသိအနေနဲ့မြန်မာနိုင်ငံတွင်မှာ2014ခုနှစ်အတွင်း24သန်းအထိတိုးချဲ့သုံးဆဲသွားမှာဖြစ်ပြီးတော့ပြည်ပခန့်ဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပို့ပြီးတော့အသုံးချသွားမယ်လို့သိရပါတယ်။တချိန်တည်းမှာပဲမြန်မာကာကွယ်ရေးဝန်ကြီးဌာနနဲ့ညှိနှိုင်းမှုယူပြီးစစ်ပွဲတွေအတွင်းကျင်းဝတ်ဥပဒေနဲ့ပတ်သက်လို့အလို့ယုံဆွေးနွေးပွဲတွေလုပ်သွားနိုင်ဖို့လဲမျှော်လင့်ထားတယ်လို့ပြောပါတယ်။ဒီကနေ့မနေ့ပိုင်းရန်ကုန်မြို့မှာပြုလုပ်သွားတဲ့ ICRC ရဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုသားညုံကအချောင်းဆောင်သတင်းပေးပို့ထားပါတယ်ရှင
်။ ICRC အနေနဲ့ပြီးခဲ့တဲ့2013ခုနှစ်အတွင်းအမေရိကန်ဒေါ်လာ18တန်းကျော်သုံးစွဲခဲ့ပြီးတော့ဒီနှစ်အတွင်းမှာဒေါ်လာ24တန်းအထိတိုးမြှင့်သုံးစွဲသွားမှာဖြစ်တယ်လို့ICRC ရန်ကုန်ရုံးရဲ့ဆက်သွယ်ညှိနှိုင်းမှု Michael O'Brien ကပြောဆိုသွားတာပါ။လုံဆောင်မဲ့လုပ်ငန်းတွေအတွက်အာဏာပိုင်တွေနဲ့ညှိနှိုင်းထားပြီးဖြစ်ပြီးတော့အတီးပြုတ်ကျက်လည်းရယူထားပြီးဖြစ်တယ်လို့ဆိုပါရယ်။လုပ်ငန်းတွေအတွက်အစိုးရနဲ့ညှိနှိုင်းရတယ်ဆိုတာဟာ ICRC ရဲ့လွတ်လပ်မှုကိုထိခိုက်စေတဲ့သဘောမမြင်မနဲ့ ICRC အနေနဲ့အာဏာပိုင်တွေနဲ့အသိပေးပူးပေါင်းဆောင်ရွက်မှုဖြစ်ပါတယ်ဆိုပြီးတော့ Mike O'Brien ကပြောဆိုသွားပါတ
ယ်။ We have very good cooperation now with the government of Myanmar.All our activities are approved by the government.
မြန်မာဆိုရနဲ့ဆက်ဆံရေးပိုင်းမှာတော့ကောင်းမှလာပါတယ်။ ICRC လုပ်ငန်းတွေဆောင်ရွက်မှုတွေအရင်ဆုံးအစိုးရရဲ့ခွင့်ပြုချက်ကိုတောင်းခံပါတယ်။တောင်းခံခဲ့တဲ့လုပ်ငန်းအားလုံးကိုလည်းအစိုးရကခွင့်ပြုပါတယ်။ထို့သဖြင့်ပြည်ထောင်စုအဆင့်ပြည်ထောင်ရေးဝန်ကြီးဌာန၊ကျန်းမာရေးဝန်ကြီးဌာနတွေအပြင်သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေနဲ့ဆွေးနွေးပြီးတော့သဘောတူခွင့်ပြုချက်ရယူဆောင်ရွက်ပါတယ်။
ICRC ဥက္ကဋ္ဌအနေနဲ့ဒီပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကမြန်မာနိုင်ငံကိုလာရောက်ပြီးတော့မြန်မာသမ္မတအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်း ICRC လုပ်ငန်းတွေကိုမြန်မာနိုင်ငံမှာတရားဝင်ပြန်စတင်ခဲ့တယ်လို့လည်းဆိုပါရယ်လက်ရှိအဖြစ်ဆိုရင်တော့ဒီစစ်တွေမြောက်ဦးဖအံစတဲ့ပြည်ပခန့်ရှိတဲ့နေမျိုးတွေမှာရုံးခွဲတွေဖွင့်ထားပြီးဖြစ်တယ်လို့ပဲကချင်ပြည်နယ်မြကြီးနားမှာလည်းဒီနှစ်အတွက်ရုံးခွဲဖွင့်လှစ်နိုင်ဖို့ပြင်ဆင်နေတယ်လို့ပြောပါရယ်မကြာခင်တုန်းကဖြစ်ခဲ့တဲ့ဒီမောင်းတော်အကြမ်းဖက်မှုနဲ့ဆက်နွယ်ပြီးတော့အဲ့ဒီကိုတွားရောက်ကူညီဖို့အစီအစဉ်ရှိမရှိမေးမြန်းရမှာတော့ICRC အနေနဲ့လက်တော်အဖြစ်အစီအစဉ်မရှိသေးပဲနဲ့အခြားကူညီအဖွဲ့တွေတွားရောက်ကူညီနေတာကြောင့်လုပ်ငန်းတွေကိုမထပ်စီလိုဘူးလို့သူကပြန်ပြီးတော့ဖြေပါတယ
်။ I have seen the reports of violence. I know that an investigation has been called for as well as
အကြမ်းဖက်တွေဖြစ်တယ်ဆိုတဲ့သတင်းတွေကြားသလိုဒီကိစ္စစုံစမ်းစစ်ဆေးမှုတောင်းဆိုမှုတွေရှိတယ်ဆိုတာကိုလည်းသိရပါတယ်။ဖမ်းခံထားရသူတွေအပေါ်မှာကောင်းကောင်းမွန်မွန်ပြုမှုဆက်ဆံဖို့ဆိုတဲ့အပေါ်တောင်းဆိုတာတွေလည်းသိရပါတယ်။တိထပ်ပေါ်တော့တိထားတာမရှိပါဘူးလက်တလောတော့ရခိုင်ပြည်နယ်တွင်စစ်တွေရုံနဲ့မြောက်ဦးရုံတွေမှာလုပ်ငန်းတွေနဲ့အလုပ်များနေတာကြောင့်မောင်းတော့ကိုသွားရောက်လောက်ကန်ဖို့ဆိုတာမဖြစ်နိုင်သေးပါဘူ
းဒါပေမဲ့လည်းဒီနေ့အတွင်းမှာပဲရခိုင်ပြည်နယ်အပါအဝင်ကချင်ပြည်နယ်ရခိုင်ပြည်နယ်ကပြစ်ခတ်ဖြစ်နေတဲ့နေရာတွေကဒုက္ခသည်တွေအတွက်ပြန်လည်ထူထောင်ရေးကိစ္စရပ်တွေကိုတိုးမြှင့်ဆောင်ရွက်သွားဖို့ရှိတယ်လို့တော့ပြောပါတယ် ICRC အနေနဲ့အချင်းအောင်အတွင်းမှာဒီလွတ်လပ်စွာစစ်ဆေးနိုင်ခွင့်နဲ့ပတ်သက်ပြီးတော့2005ခုနှစ်အတွင်းတုန်းကမြမအာနာဝနီနဲ့တင်းမာခဲ့လို့2009ခုနှစ်မှာဒီလုပ်ငန်းတွေအားလုံးကိုသူတို့ရပ်ဆိုင်ထားခဲ့ရပါတယ်။အခုဒီအကျဉ်းအောင်စစ်ဆေးမှုလုပ်ငန်းတွေကိုပြန်စနိုင်ပြီးတော့သူတို့အနေနဲ့ဒီတတ်မှတ်ထားတဲ့အခြေခံအချက်တွေအတိုင်းမပြည့်ရင်တော့ဒီစစ်ဆေးမှုတွေကိုလုပ်မှာမဟုတ်ဘူးလို့ပြောပါတယ်။အထူးသဖြင့်ကတော့ဒီအကျဉ်းသားတွေနဲ့တွေ့တဲ့အချိန်မှာတူးချင်းတွေ့ဆုံရမှာလွတ်လပ်မှုရှိဖို့နဲ့အကျဉ်းအောင်တွင်တွားရောက်စစ်ဆေးရမှာအကျဉ်းထောင်ရဲ့ဘယ်နေရာကိုမစူတွားရောက်နိုင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။လက်ရှိအဖြစ်တော့ဒီအကျဉ်းအောင်ကိစ္စရပ်နဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးမှုအပေါ်မှာသူတို့လျှို့ဝှက်ထားမှာဖြစ်ပြီးတော့ဒါဟာအကျွမ်းမဲ့တော့မဟုတ်ဘူးလို့ Mike O'Brien ကပြောပါတယ်။
If we find that for instance detainees are being mistreated
ဂျင်းတောင်တွင်ညှဉ်းပန်းနှိပ်စက်မှုတွေရှိတယ်ဆိုတာတွေ့ရှိရရင်သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားပါတယ်ဒီလိုအကြိမ်ကြိမ်အကြောင်းကြားလျက်နဲ့ဆက်ဖြစ်နေတယ်ဆိုရင်တော့ဒီကိစ္စမျိုးကိုအများပြည်သူကိုတရားဝင်ထုတ်ပြန်အသိပေးမှာဖြစ်ပါတယ
် ICRC အနေနဲ့ဒီပြီးခဲ့တဲ့နှစ်တွင်းကတော့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ချင်းဝင်ဥပဒေဆိုင်ရာကိစ္စရပ်တွေမှာဒီအလုယုံစနီးပွဲသဘောတင်နန်းတွေပြုလုပ်ခဲ့တာရှိပါတယ်ဒါမျိုးတွေကိုဒီမြန်မာစစ်တပ်နဲ့ရောလှုပ်ဆောင်သွားဖို့ရှိသလားဆိုတာကိုမြင်တော့ဒီကာကွယ်ဝင်ကြီးဌာနနဲ့သူတို့ညှိနှိုင်းထားတာတွေရှိတယ်လို့ဒီ ICRC ရန်ကုန်ရုံးဆက်သွယ်ညှိနှိုင်းမှု Mike O'Brien ကပြောပါတယ
် we have conducted discussions in 2013 with the Ministry of Defense
စစ်ပွဲတွင်ဆိုင်ရာကျင့်ဝတ်ဥပဒေတွေနဲ့ပတ်သက်လို့စစ်တပ်နဲ့အလို့ယုံဆွေးနွေးပွဲတွေလုပ်နိုင်ဖို့2013ခုနှစ်မှာကာကွယ်ဝင်ကြီးဌာနဘက်ကပုဂ္ဂိုလ်တွေနဲ့ဆွေးနွေးခဲ့တာတွေရှိပါတယ်2014ခုနှစ်ထဲမှာစစ်တပ်အရာရှိတွေနဲ့ဒီအလို့ယုံဆွေးနွေးပွဲကျင်းပနိုင်ဖို့မျှော်လင့်ထားပါတယ်။စစ်ပွဲတွေမှာဖြစ်နိုင်သမျှအထီးခိုက်နည်းနိုင်သမျှနည်းအောင်လို့စစ်ပွဲဆိုင်ရာကျင့်ဝတ်ဥပဒေတွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်နဲ့ရောအခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးသွားဖို့ရှိပါတယ
်။ ICRC လုပ်ငန်းတွေအပေါ်မှာမြန်မာအာဏာပိုင်တွေဘက်ကအပြည့်အဝပူးပေါင်းဆောင်မှုရှိတယ်လို့ပြောပေမဲ့ ICRC လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနဲ့ညှိနှိုင်းတဲ့ကိစ္စရပ်တွေမှာ ICRC ရန်ကုန်ရုံးတာဝန်ရှိသူတွေကတော့အတော်လေးသတိထားမှတ်ချက်ပေးထားတာတွေ့ရပါတယ်။ အထူးသဖြင့်ကတော့ဒီလူနည်းစုလူမျိုးဒေသတွေကလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုတော့စောင့်ယူရတဲ့သဘောမှရှိပါတယ်။ကချင်ပြည်နယ်ကဒီ KIO ထိန်းချုပ်ထားတဲ့ဒေသအတွင်းစေယုံတွေကိုအကူအညီပေးရမှာသမရယုံရဲ့ခွင့်ပြုချက်ကိုသူတို့ယူခဲ့ရတယ်လို့ဆိုပါတယ်။နောက်ဒီရခိုင်ပြည်နယ်ကလူမျိုးရေးအထူးကိယုံတွေကိစ္စရမှာတော့ပြပခဖြစ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်စလုံးအတွက်မျက်မျက်တတအကူအညီတွေပေးဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ။